ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးယူကရိန်းကိုအမေရိကန်အနေနဲ့လုံခြုံရေးအာမခံချက်ပေးရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့ယူကရိန်းမြို့တော်ခီဗ်ကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ဂျေဟောင်းခီသ်ကဲလော့ကဗိုလ်ဒူးနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူယူကရိန်းကိုရောက်ရှိနေတာဟာယူကရိန်းကောင်းဆောင်ရဲ့စိုးရင်ချက်တွေကိုနားထောင်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်လည်အကြံပြုတင်ပြဖို့ဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်လိုပါတယ်။ဒါဟာဒေသတွင်းနဲ့တကမ္ဘာလုံးကောင်းဖို့အတွက်ဖြစ်တယ်လို့ခီသ်ကဲလော့ကပြောပါတယ်။အထူးကိုယ်စားလှယ်ကဲလော့ဟာယူကရိန်းကိုမသွားရောက်မီဒီရက်သတ္တပတ်အစောပိုင်းကဥရောပခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါသေးတယ်။ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နိုင်ငံသားဝင်ကြီးမာကရိုရူဘီယိုဟာမနေ့အင်္ဂါနေ့တော့ရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဗရွန်နဲ့အာရေဗီယာမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ယူကရိန်းသမ္မတဇာလင်စကီးကတော့ယူကရိန်းမှာပါတဲ့ဆွေးနွေးပွဲရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ဒီပေါ်သမ္မတဒေါ်နယ်ထရန့်ကတော့ဝေဖန်ပါတယ်။ရုရှားယူကရိန်းစစ်ပွဲအရေးနဲ့ယူကရိန်းကိုဥရောပအနေနဲ့ကူညီထောက်ပံ့နိုင်ရေးအတွက်ပြင်သစ်သမ္မတအမ်ယူအယ်မက်ခရွန်ကဥရောပခေါင်းဆောင်တွေကိုဖိတ်ခေါ်ထားပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာဒုတိယအကြိမ်ထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။